တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ခေါင်းဆောင်တွေဟာကက်သလစ်ယဟန်မင်းကာရီနယ်ချားလ်စ်မောင်ဘိုရဲ့ဖိတ်ကြားချက်နဲ့ရန်ကုန်မြို့စိန့်မေရီဘုရားကျောင်းခရစ်စမတ်မိတ်ဆွန်စာပွဲကိုပထမဆုံးအကြိမ်တက်ရောက်ကြပါတယ်။မြန်မာတက်မတော်အနေနဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်ကြောင်းနဲ့ဘာသာရေးခွဲခြားဖိနှိပ်မှုတွေရှိနေကြောင်းဆွတ်ဆွဲခံထားရသလိုအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားဒဏ်ခတ်အရေးယူခံထားရချိန်မှာတက်မတော်ထိပ်ပိုင်ခေါင်းဆောင်တွေခရစ်စမတ်ဘာသာရေးပွဲတော်ကိုထူးထူးခြားခြားတက်ရောက်ကြတဲ့အပေါ်မှာတုံ့ပြန်ချက်တွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်
။ဒီဇင်ဘာလ25ရက်နေ့ကရန်ကုန်ကက်သလစ်ဂိုင်းချုပ်သာသနာဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘိုရဲ့ကျောင်းတိုက်မှာပြုလုပ်တဲ့ Christmas နေ့အထိမ့်မတ်စူပေါင်းစူတောင်းပွဲအခမ်းအနားကိုတက်ရောက်လာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလို Christmas ပွဲတော်ကိုတက်မတော်ခေါင်းဆောင်တွေအတူတကွဆင်နွှဲတာဟာပထမဦးဆုံးအကြိမ်ဖြစ်တဲ့အတွက်သမိုင်းဝင်နေ့တစ်နေ့ဖြစ်ကြောင်းပြောကြားခဲ့တာပါ။ဒီပေါ်မှာ NCBAC ခေါ် American နိုင်ငံလုံးဆိုင်ရာမြန်မာကက်သလစ်အဖွဲ့စီတာဝန်ခံ Kentucky ပြည်နယ် Holy Spirit Parish Christian ကျောင်းကဖုံးတော်ကြီးဂျွန်ပေါ်မန်ကသူ့ရဲ့အမြင်ကို VOE ကိုခုလိုပြောပါတယ
်ဒေါ်ဆန်းစုကြည်လည်းဒီအတွက်ကိုစူးစမ်းနေတာเนาะကျွန်တော်ရဲ့နိုင်ငံတကာဖြစ်တဲ့ကျွန်တော်ရဲ့မြန်မာပြည်ရဲ့အခြေအနေကိုပြန်ပြီးတော့မှ reconciliation အပိုင်းကိုအားပေးဖို့ပေါ့လေတစ်ဖက်ကလည်းဒီဆံမတော်ခေါင်းဆောင်တွေဘက်ကလည်းနိုင်ငံရဲ့အရေးကိုဦးစားပေးဖို့ဒီပြည်သားခေါင်းဆောင်ရဲ့အတွက်ပုံမလို့ဆောင်လာလို့ဒီဝင်ပြီးတော့မှစီးသက်ဆွေးနွေးညှိနှိုင်းပေးတဲ့သဘောမျိုးကျွန်မရင်းနှီးမှုပုံရရအောင်လို့ပြရမှာဆံပါရေကိုရဲ့အတူတူလှုပ်ဆောင်မှုပေါ့လေနော်နိုင်ငံကောင်းစားရဲ့အတွက်ဒီလှုပ်ဆောင်မှုတစ်ခုပေါ့အဲ့လိုပဲမြန်မာနောက်ခရစ်စမတ်ရဲ့သတင်းကောင်းကလည်းဒါလူသားအလုံးပေါ်ပါနေရင်းတစ်ချင်းရောက်ရှိဖို့ဆိုတဲ့အခါကျတော့လူသားအလုံးကျွန်တော်မြန်မာပြည်သူပြည်သားတွေရင်းတစ်ချင်းရောက်ရှိဖို့ဆိုတာကအကုန်လုံးဒီနိုင်ငံတော်နဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်ရဲ့အလုံးဒါတွေမှာညှိနှိုင်းတိုင်ပင်တော့မှအများကောင်းဆိုကြောင်းကျိုးအတွက်ဒီနိုင်လှုပ်ဆောင်မှုပေါ့လေဒါကကျွန်တော်တို့ Christmas ရဲ့တကယ်ရည်ရွယ်ချက်ဒီဒီကောင်းမလုံးကောင်းချီတော်သူတို့ဒီညီတဲ့ချင်းရှိသည်ဒီဆိုတော့ message ကိုအားလုံးကိုပေးတဲ့သဘောချင်မဲ့လို့ယုံကြည်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့ရက်ဆက်တန်းကြုံမှုဟာလူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်တဲ့အဆင့်ထိမြောက်ကြောင်းဆွဆွဲခံထားရသလိုမြန်မာအစိုးရအနေနဲ့လည်းတားဆီးအရေးယူနိုင်ခြင်းမရှိဘူးဆိုတဲ့ဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာကိုအမှုဆွဲတင်ထားတဲ့အချိန်အမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူထားတဲ့အချိန်မှာနိုင်ငံတကာဖိအားတွေရော့ကြစေရေးမြန်မာစစ်ကောင်းဆောင်ပိုင်းကဟန်ပြစ조사မှုဖြစ်ကြောင်းကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်က VOE ကိုပြောပါတယ
်တကူထူးခြားတာမြန်မာနိုင်ငံကိုနိုင်ငံတကာနေပြီးတော့ PR Inter များနေအချိန်မှာဒီလိုအဲနိုင်ငံရေးအရာပေါ့နော်ပြုမှုလို့ပဲကျွန်တော်ကယူဆပါတယ်ခင်ဗျာတကယ်လက်တွေ့မရှိဘူးညဘက်ဒီဟန်ပြသဘောထားနဲ့အဲလုပ်တယ်လို့ပဲကျွန်တော်ကမြင်ပါတယ်ခင်ဗျာ
မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိမတ်ပြုလက်ခံထားခြင်းမရှိပါဘူးကာဒီနယ်ချားလ်စ်ဘိုရဲ့မနေ့ကခရစ်စမတ်နှုတ်ခွန်းဆက်မိန့်ခွန်းမှာ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအမှုဆွဲတင်ခံထားရတဲ့ကိစ္စနဲ့ပတ်သက်လို့လဲကမ္ဘာကမြန်မာနိုင်ငံကိုပုံမနားလည်ဖို့လိုအပ်ကြောင်းနဲ့နိုင်ငံတစ်ခုအနေနဲ့မြန်မာနိုင်ငံဟာမိမိလုံခြုံရေးအတွက်ပြုလုပ်ရတဲ့အစီအမံတွေဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဂမ်ဆန်အန်ဆန်ကသူ့ရဲ့အမြင်ကိုအခုလိုတုံ့ပြန်ပြောဆိုပါတယ
်။ဒီကာနယ်ချားလ်စ်ဘိုကနေပြီးတော့ပြောတာကတော့အပြုသဘောဆောင်မှပြောတဲ့ဟာတွေပေါ့နော်။ကတကယ်ပကတိအခြေအနေမှာတော့တကယ်ကိုဆူဆူရောအခြေအနေရှိပါတယ်ဗျဒီတတ်မတော်ကနေပြီးတော့မတ်စတက်ကနေပြီးတော့လှုပ်တဲ့အဲတချို့အပြုအမူကအင်မတန်ကိုဘာသာရေးနဲ့ပတ်သက်ပြီးမှကိုထိလွှဲရှလွယ်တဲ့ဟာတွေသက်တေတာကရောအများကြီးရှိတယ်ဒီဘာသာရေးနဲ့ပတ်သက်မှအပြုရှင်တွဲနေမှုအတွက်ချီခိုက်တဲ့အခြေအနေကိုရောက်စေတာပေါ့နော်
မနေ့ကရန်ကုန်ခရစ်စမတ်ဆူတောင်းပွဲကိုတက်ရောက်လာတဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ362နဲ့363တို့မှာဘာသာရေးလွတ်လပ်ခွင့်နဲ့ကူညီစောင့်ရှောက်မှုတွေအတွက်အာမခံပေးထားတယ်လို့လည်းပို့ချုပ်မှုကြီးမင်းအောင်လှိုင်ကပြောသွားပါတယ်ရှင်